Welcome to the Voice of America in Burmese.
မင်္ဂလာရှိရဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကို line မီတာ25 30နဲ့40ရိုးကနေဖမ်းယူနိုင်တယ်လို့တနာရီကအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
အစ္စရေးတပ်တွေဟာဂါဇာနဇရင်ဒေသကနေတနင်္ဂနွေနေ့မှာရုတ်သိမ်းသွားကြပါတယ် USAID ဟာမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ပဲဖြုံတီးနေတယ်လို့အင်ဖြူရောအမျိုးသားလူမျိုးရဲ့အကြံပေးမိုက်ကယ်ဝေါ့စ်ကပြောပါတယ်စားသုံးသူတို့ရဲ့ဗန္နာရေးဆိုင်ရာအကာအကွယ်ပေးရေးဘူရို CFPB အလုပ်တွေအားလုံးနေ့ကိုအမေရိကန်သမ္မတထရမ့်အစိုးရကရက်ဆိုင်လိုက်ပါတယ်
ဒါအပြင်ပြီးခဲ့တဲ့လပိုင်းကအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမီးအကြီးကျယ်လောင်ကျွမ်းခဲ့မှုအပေါ်မှာဒေသခံတွေကမြို့လျှက်စစ်ကုမ္ပဏီကိုတရားစွဲထားတဲ့သတင်း၊ထိုင်းမြန်မာနယ်စပ်မှာမူးယစ်မှောက်ကိုသမား၄ဦးကိုအသေးဖမ်းမိတဲ့သတင်း၊အမေရိကန်အစိုးရအသစ်အနေနဲ့ Bitcoin ကိုအရန်ငွေသစ်ဖြစ်အသုံးပြုနိုင်ရေးဆွေးနွေးနေတဲ့သတင်း၊စာရတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း၊မြင်ကွင်းကျန်မှတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းပြသတင်းစာရတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံကအကူအညီပေးရေးအဖွဲ့ USAID ကမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ဖဲဖြုံတိနေတယ်လို့အင်ဂျီရောမျိုးသားလုံးကြုံရေးအကြံပေး Michael Walsh ကတနင်္လာနေ့ကပြောလိုက်ပြီးသမ္မတ Trump က USAID ရဆိုင်ထားတာကိုကောက်ွယ်လိုက်ပါတယ်။တရုတ်ကိုစန့်ကျင်လာလို့အမေရိကန်ရဲ့မဟာဗျူဟာအကျိုးစီးပွားတွေနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID အစီအစဉ်တွေကမကိုက်ကြည့်ဘူးလို့ Mr. Walsh က NBC ရုပ်မြင်သံကြား Meet the Press အစီအစဉ်ကိုပြောခဲ့တာဖြစ်ပါတယ်။လောကဒေသတွေစီကိုတကယ်ရောက်သွားတာကမကြာခဏဆိုလိုပြားခဏပဲရှိပြီးတော့ကွန်ထရိုက်ကြီး sub contract နဲ့ဒေသခံ contract တွေကြားမှာငွေကုန်မြတ်တာထိရောက်အောင်မသုံးခဲ့ဘူးလို့လည်း Mr. Walsh ကဆိုပါတယ်။ထောင်ချီတဲ့ USAID ဝန်ထမ်းတွေကိုအစိုးရကအရေးယူဆောင်ရွက်တာနဲ့ပတ်သက်လို့ Federal တရားသူကြီးကတော့တောက်ကြနေ့ကယာယီရက်ဆိုင်ခဲ့တယ်လို့အောက်လို့တော့ Democrat အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ September လအထိလစာငွေယူပြီးအနားယူဖို့အစိုးရကကမ်းလှမ်းတာကိုဝန်ထမ်း6,500ကလက်ခံထားကြောင်းအင်ဂျီရောကတော့ပြောပါတယ်။အစ္စရေးတပ်တွေဟာဂါဇာနက်ဇရင်ဒေသကနေတနင်္ဂနွေနေ့မှာရုတ်သိမ်းသွားကြပါတယ်ဒီလိုရုတ်သွားတာကိုတောင်းဆိုချက်တွေရန်သူလက်ခံလာအောင်လုပ်နိုင်ခဲ့တယ်လို့ဟာမတ်စ်ပြောရေးဆိုခွင့်ရှိသူအက်တလက်တစ်အယ်ကွာနိုကပြောပါတယ်တပ်သားပဲတယောက်ဘဲကိုရုတ်သိမ်းတယ်ဆိုတော့ကတော့အစ္စရေးစစ်တပ်ကမပြောပါဘူးတရုတ်သိမ်းပြီးအပြစ်ရဒုတိယအဆင့်ဆွေးနွေးပွဲကိုတနင်္လာနေ့မှာစတော့မှာဖြစ်ပါတယ်ဒီချိန်မှာပဲသမ္မတ Trump ရဲ့ဂါဇာစစ်ကူးအစီအစဉ်ကိုမကြိုက်ရင်ဆွေးနွေးပွဲမှာကိုယ့်အစီအစဉ်နဲ့လာခဲ့ပါလို့အင်ဂျီရောအမျိုးသားလုံးကြုံရေးအကြံပေး Michael Walsh ကတင်းကုန်တွေနေ့မှာပြောလိုက်ပါတယ်ပါလက်စတိုင်းတွေအတွက်ဒေသအတွင်းကလူတိုင်းကြေကွဲကြရတာပါ Trump ကလူဆန်းဆန်းတင်ပြလိုက်တာဖြစ်ပါတယ်လို့ ABC ရုပ်မြင်သံကြား Meet the Press အစီအစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်စစ်ပြီးမှဂါဇာကိုအမေရိကန်ကစီမံခန့်ခွဲဖို့ပြီးခဲ့တဲ့အပတ်အစ္စရေးဝန်ကြီးချုပ်နေသယားဟုနဲ့တူလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတထရမ့်ကပြောခဲ့ပြီးအစ္စရေးကဂါဇာကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့နောက်ပိုင်းမှာလည်းပြောဆိုခဲ့တာဖြစ်ပါတယ်။ဟာမတ်စ်နဲ့အာရဗ်နိုင်ငံတွေဟာဒီအဆိုပြုချက်ကိုကန့်ကွက်ခဲ့ကြပေမဲ့အစ္စရေးဝန်ကြီးချုပ်နေသယားဟုကတော့ကြီးမားတဲ့အပြောင်းလဲဖြစ်စေမဲ့အဆိုပြုချက်ဖြစ်ကြိုဆိုခဲ့ပါတယ်။စားသောက်သူတွေရဲ့ဗန္ဒိုင်းဆိုင်ရာအကာအကွယ်ပေးရေးဘူရို CFPB အလုပ်တွေအားလုံးနည်းနည်းကိုအမေရိကန်သမ္မတ Trump အစိုးရကရက်ဆိုင်ထားလိုက်ပါတယ်။2008ခုနှစ်မှာအိမ်ချင်းငွေပြဿနာတွေနဲ့ငွေကြေးအကျပ်တဲကြုံခွဲရပြီးတဲ့နောက်ဒီဌာနကိုအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Ford က CFPB ကိုစနေနေ့ညကအီးမေးလ်ပို့ခဲ့တာပါ။2010ဗန္ဒိုင်းပြည်ပြင်ပြောင်းလဲမှုဥပဒေမှာအဲ့ဒီတုန်းကသမ္မတဥဘာမောက်က CFPB ကိုထက်သွင်းထားခဲ့တာဖြစ်ပါတယ်။ Elon Musk ကသူ့ရဲ့ X တမှုစာမျက်နှာမှာ CFPB RIP လို့တောက်ကြနေမှာရေးသားခဲ့ပါတယ်။စနေနေ့နောက်ပိုင်းမှာတော့စီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Vaughn က CFPB ရဲ့ဗန္ဒငွေနောက်အုပ်ဘဟုဗန်ကနေထုတ်လို့မရတော့ပါဘူးလို့ရေးခဲ့ပါတယ်။ဘူဘာမာ CFPB အတွက်ချထားတဲ့ American Dollar သန်း 813.6 ကလုံလုံးနဲ့လို့ Russell Vaughn ကလူမှုစာမျက်နှာမှာရေးခဲ့တာပါ နိုင်ငံရေးဖီးယားတွေကနေကာကွယ်နိုင်အောင်ဘူဘန်က CFPB ကိုဓာတ်ရိုက်ရေမှုငွေပေးရမယ်လို့အောက်လွတ်တော်ကနေပြတ်ထန်းထားခဲ့တာဖြစ်ပါတယ်
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 32 kHz 6153ညာနဲ့40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တင်းနာလေးမနက်ပိုင်းတရင်တွေကို VOA ရုပ်သံကတိုက်ရိုက်ကြီးညာနေတာပါ။နောက်ကိတပ်ဖွဲ့တွေကိုကာကွယ်သင့်ကာကွယ်တိုက်တဲ့ကာကွယ်ရေးကိစ္စတွေမှာပဲသုံးနိုင်ပြီးနိုင်ငံတကာဥပဒေကိုအမြဲလေးစားကြရပါမယ်လို့ပုံရမင်းကြီး Francis ကတင်းငွေတင်းကြီးကပြောလိုက်ပါတယ်။ယူကရိန်းအရှေ့လက်ပိုင်းမြန်မာဆူဒန်တို့အပောင်ဝင်ကမ္ဘာတစ်ပေါင်းကပဋိပက္ခတည်းအတွက်ငြိမ်းချမ်းရေးဆောင်ရွက်ကြဖို့လဲပုံရမင်းကြီးကထပ်မံတောင်းဆိုသွားခဲ့ပါတယ်။စစ်သားရဲသားတွေနဲ့လူကြုံရေးဝန်ထမ်းတွေအတွက်လှုပ်တဲ့ဝိပုစုတောင်းပွဲမှာပုံရမင်းကြီးကအခုလိုပြောလိုက်တာပါ။ကြာတာပရိနေတော့အသက်ရှူလမ်းကြောင်းရောင်ရမ်းတဲ့ဝေဒနာခံစားနေရတယ်လို့ဆရာဝန်ကယောဂသတ်မှတ်ပြီးဖျားကြောင်းအပြင်ပဲလူအများကြီးမှာပုံရမင်းကြီးကိုပထမဦးဆုံးစမြင်ရတာလည်းဖြစ်ပါတယ်။ဒါပေမဲ့စကားအတိုင်းငယ်ပြောပြီးတဲ့နောက်သူ့လက်ထောက်ကိုဆက်ဖတ်ခိုင်းခဲ့ပါတယ်။အသက်ရှူရတာခက်လာလို့ပုံရမင်းကြီးကပြောပါတယ်။ကိုတိုင်းပြည်ရဲ့စစ်တပ်မှာတောင်ပေါ်ထမ်းဆောင်နေကြသူတွေဟာပြည်သူလူထုရဲ့လွတ်လပ်ခွင့်နဲ့လုံခြုံရေးရဲ့အမှုတော်တန်းတွေဒါဖြစ်တယ်လို့သူတို့ကိုသူတို့စဉ်းစားသင့်တဲ့အကြောင်းဒုတိယဗာတီကန်ကောင်စီကပြောခဲ့တာကိုပိုယိုဟန်မင်းကြီးကထပ်မံကိုကပြောကြားသွားခဲ့ပါတယ်။ရုရှားဘယ်လာရုစ်တို့နဲ့ဆယ်စုပေါင်းများစွာစွန့်ရင်ချိတ်ဆက်ထားတာကိုဖျက်တောက်လိုက်ပြီးနောက်တည့်ရက်မှာအက်စတိုနီးယား၊လတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကဥရောပတရားစစ်မဟာလိုင်းနဲ့အောင်မြင်စွာချိတ်ဆက်လိုက်ကြပါတယ်။ဥရောပတောင်က EU နဲ့ Baltic သုံးနိုင်ငံတို့ပိုပြီးနိနိကပ်ကပ်ပူးပေါင်းနိုင်ပြီးစွာရင်ဆိုင်ရာကိစ္စတွေစိတ်ချဖို့တင်ပေါင်းများစွာစီမံကိန်းချဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တို့လောက်တိုင်ခဲ့ပြီးလို့လက်ဗီယာသမ္မတအက်ဒဂါရင်ကီဗစ်စကာ X2 မှုဆမ်းနာမှာပြောပါတယ်။ဒါကိုဥရောပစီးလုံးညီညွတ်ရေးနဲ့လွတ်လပ်ခွင့်အတွက်အောင်ပွဲလို့ EU နိုင်ငံရေးမူဝါဒအကြီးကဲကာဂျာကဲလက်စတာပြောပါတယ်။သူကိုယ်တိုင်ကလည်းအက်စတိုနီးယားနိုင်ငံသူပါ။ဆိုဗီယက်ယူနီယံပြိုကွဲသွားပြီးတဲ့နောက်ဘော်တိတ်သုံးနိုင်ငံက1990ခုနှစ်များအစပိုင်းမှာလွတ်လပ်သောနိုင်ငံတွေဖြစ်လာခဲ့ကြပြီး2004ခုနှစ်မှာ EU နဲ့မြောက်အတ္တလန္တိတ်စည်းရုံးမှာနိုင်ငံများအဖွဲ့အဝေးဖြစ်လာကြတာပါရုရှားနဲ့စတဲ့မီတာတရားကွာလတ်ဗီးယားအရှေ့ပိုင်းမှာလျှက်စစ်ဂျိုးဟောင်းကအပိုင်းစာတွေကိုအနည်းရှိလူတွေကအမှတ်တရဖြစ်သိမ်းဆည်းကြပါတယ်အတတ်ပညာရှင်တွေပါတဲ့စစ်တွင်းဆိုးရတရဖွဲ့စည်းမယ်လို့ဆူဒါနိုင်ငံခါတောင်မြို့ကိုလုံးဝပြန်သိမ်းပြီးတဲ့နောက်တနေ့မှာစစ်တပ်ကောင်းဆောင်အက်ဒယ်ဖာဒါအယ်ဘရမ်ကတင်းငွေတွေကရိုက်တာတင်းကိုပြောလိုက်ပါတယ်အတပညာရှင်တယောက်ကိုဝန်ကြီးချုပ်ခန့်ပြီးသူကအစိုးရဖွဲ့ကိုဖွဲ့ပါလိမ့်မယ်လို့လည်းဘာဟမ်ကဆိုပါတယ်။ဆူဒါစစ်တပ်ရဲ့ပြည်သူစစ်တပ်ဖွဲ့ RSF လို့ဆူဒါမှာစစ်ဖြစ်နေကြပြီးစစ်တပ်ကမြို့တော်ခါတုံးမှာမကြခင်ရဲတပ်တပ်တွေတွင်ပြန်ချေချလာနိုင်တာလည်းဖြစ်ပါတယ်။စစ်တွင်းအစိုးရကိုအိမ်ဆောင်ဆူဝါလို့ခေါ်နိုင်ပါတယ်။တပုံးတွေလက်ထဲကနေဆူဒါနှုတ်ပြောက်ရေးဆိုတဲ့စစ်တပ်ရေးမှန်းချက်တွေပေါက်ပြောင်းအောင်ကူညီပေးမဲ့အစိုးရမျိုးဖြစ်ပါတယ်လို့စစ်တပ်ကအခိုင်အမာတက်ဆွဲထားတဲ့ပို့ဆူဒမ်မြို့မှာစစ်တပ်လိုလားတဲ့နိုင်ငံရေးသမားတွေကိုစနေနေ့တုန်းကဘာဟမ်ကပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ RSF အဖွဲ့ကဆူဒမ်နိုင်ငံရဲ့အနောက်ပိုင်းနေရာအများစုကိုထိန်းချုပ်ထားနိုင်စေပါ။ဂျာပြဖွဲ့စည်းပုံကိုလည်းတောင်းလိုက်မယ်လို့စစ်ကောင်းဆောင်ဘာဟမ်ကပြောပါတယ်။အရသာဒါမှမဟုတ် RSF အဖွဲ့နဲ့ပေါင်းဖွဲ့ဖို့ပြောထားတဲ့မြောက်ကိုဖယ်ရှားပြီးစစ်တပ်ကလုံးဝအာဏာယူမှာနဲ့အစားထိုးမယ်လို့ဘာဟမ်ကပြောကြားလိုက်ပါတယ်။
တနင်္လာနေ့ထိတ်တဲအောင်သတင်းတွေကိုဦးတင်မောင်တန်းကပြောပြပေးခဲ့တာဖြစ်ပါရယ်ခင်ဗျာအခုအရင်ဆုံးကတော့အမေရိကန်နဲ့တက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုဦးစွာတင်ဆက်ပေးပါမယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိမြို့မှာမီးလောင်နေရာမှာနေထိုင်ခဲ့သူတွေကမြို့လျှက်စစ်ကုမ္ပဏီကိုတရားစွဲဆိုထားကြပါရယ်ဓာတ်ကြိုးတွေကမီးထတောက်ရာကအပြက်စီးဆုံးမီးကြီးလောင်ခဲ့တယ်လို့ဗီဒီယိုတွေကပြသနေကြောင်းသူတို့ကပြောကြပါရယ်VOA သတင်းထောက်အင်ဂျလီနာဘာဒါဆာရန်ကအဲ့ဒီနေရာကိုသွားပြီးမီးသိမ်းခဲ့တဲ့သူတွေနဲ့စကားပြောခဲ့ပါတယ်အင်ဂျလီနာဘာဒါဆာရန်ရဲ့သတင်းဆောင်ပါကိုဦးတင်မောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
အဲ့တတီနာမှာနေတဲ့ Fred Vanderlinden ဟာသူ့အိမ်ပြပုံထဲမှာလွန်ခဲ့တဲ့အနှစ်30ကသူ့မိန်းမကိုလက်ဆောင်ပေးခဲ့တဲ့ရုပ်တုတစ်ခုကိုရှာနေပါတယ်ဇန်နဝါရီလ9ရက်တော်မီကဒီနေရာကိုရောက်လာတဲ့အခါအင်ဂူကာဝယ်နိုင်ဖို့သူလုတ်ခဲ့တာကိုအခုလိုပြောပြပါမယ်
I was here till 3:45 in the morning မနေ့3:45ထိပန်းချန်ရေဖြန်းပိုင်တဲ့မိကဲစားတွေတက်နေရင်ဒီမှာကျွန်တော်ရှိပါတယ်ရုတ်တရက်ကြီးအပင်တွေမီးဆွဲကုန်တယ်လေကတနာရီမိုင်50 60ရှိတယ်ဘလို့မှကျွန်တော်ငြိမ့်နိုင်တော့ပါဘူ
းအင်တန်မီကခမဟက်ကာအေက9,900ကိုဖျက်ဆီးပစ်လိုက်တာပါအယ်ဒဒီနာအရမှာလူ18ယောက်သေဆုံးခဲ့ပြီးအင်ဂျီ9,000ကျော်ဖျက်ဆီးသွားခဲ့ပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်တဲ့မီးနဲ့ပတ်သက်လို့အဒီဒေတာပြည့်စစ်ကုမ္ပဏီကိုတရားစွဲထားတာပြီးအများကြီးရှိပါတယ်။တောင်တီဘော်ကဓာတ်တိုင်နာမှာမိစခဲ့တာကိုဒေတာကန်တွေကဗီဒီယိုတပ်ပုံကြိုက်ထားကြတာပါ။အယ်ဒဒီနာဓာတ်စီဆိုင်ကိုရိုက်တဲ့ဗီဒီယိုတစ်ခုမှာဆိုရင်တစ်ပင်တွေမိမလောက်ရင်ဓာတ်ကျိုးလိုင်းတွေမှာမိတောက်တွေထနေတာတွေ့ရပါတယ်။ Southern California Edison ပြည့်စစ်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူ David Eisenhower ကအခုလိုပြောပါတယ်
။ We are fully cooperating with investigators and remain committed to a thorough
ဆုံးဖြတ်စစ်ဆေးမှုတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေပါတယ်။ပွင့်ပွင့်လင်းလင်းမြင်မြင်သာသာပြောဆိုလုပ်ကိုင်ပါပါ။ဗီဒီယိုတွေကိုအလွန်ဂရုတစိုက်သုံးသပ်ဖို့လိုပါတယ်။ကျွမ်းကျင်သူတွေမသုံးသပ်မိမှာမှန်းဆပြောဖို့ကစောလွန်လှပါတယ်
။ဒီနေ့မှတည်းအကယ်လီဖိုးနီးယားပြည်နယ်မှာမနစ်ကတော်မီပေါင်း 8,000 ကျော်လောင်ခဲ့ပါတယ်။မိုးခေါင်းလို့လေပြင်းလို့မဟုတ်ပဲတော်မီအများစုကလူကြောင်လောင်တာလို့Los Angeles California Tech လို့ UCLA ကကျွမ်းကျင်သူ Stephanie Pincel ကပြောပါတယ
် Either they're throwing a cigarette out the window or they don't have a good spark arrestor
ဒီမောက်ကနေ cigarette လွှင့်ပြရင်ပြစ်မယ်ဒါမှမဟုတ်မီးဘွားတက်ပစ္စည်းမရှိကြတာဒါမှမဟုတ်မျက်ရိပ်ဆက်ဒါမှမဟုတ်လျှက်စင်မီးကျို့ပြက်ကြတာစသဖြင့်ပေါ့စားဖို့အကင်ကင်းနေမယ်ဒါမှမဟုတ်မီးရှူမီပန်ရှို့မယ်ကယ်လီဖိုးနီးယားမှာတော်မီကလူကစားကြတာဖြစ်ပါတယ
်လူကြောင့်ဖြစ်တဲ့ကြံစည်ကိုရှင်းရခဲ့တယ်လို့တချို့လိုက်ပြီးကိုမြေအောင်ပြုတ်ဖို့ကလည်းအကုန်ကျနဲ့လောက်ရကမ်းရခက်တာတွေရှိတယ်လို့ပင်ချဲကပြောပါလေ
A power line that extends over very very flammable areas that over very rugged
areas. မြေလောင်လေတဲ့နေရာတွေနဲ့မင်းကြီးမညာမြေပြင်ကိုဖြတ်သွားတဲ့လျှက်စစ်လိုင်းကျူးတွေကိုမြေအောင်လိုင်းလုပ်ဖို့တော်တော်ကြီးကိုအကုန်ကျများပါတယ်မတ်ဆောက်တဲ့တောင်တွေအတိုင်းတက်လိုက်ဆင်းလိုက်မြေမြုပ်ရမှာဒေါ်လာဘီလီယံချီကုန်ကျမှာပါ
စုံစမ်းစစ်ဆေးနေတာကလှချီကြအောင်ပါဒါပေမဲ့အက်ဒီဆန်ပြက်စစ်ကုမ္ပဏီမှာတာဝန်ရှိတယ်ဆိုရင်တော့သိဆုံးသူ29ယောက်အတွက်ပါဝင်တမိုင်းမှာအကြီးမားဆုံးဆုံးရှုံးခဲ့ကြသမျှအတွက်ဘီလီယံချီလျော့ကျေးပေးရမှာဖြစ်ပါခင်ဗျာ
ဥတမောင်သံပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့မြန်မာနယ်စပ်ကပေးပို့လာတဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်မြို့နယ်ထဲမှာကင်းလန့်နေတဲ့ထိုင်းနယ်ခြားဆောင်တပ်နဲ့မြန်မာဘက်ကဝင်လာတဲ့မူရင်မှောင်ခိုလက်နက်ကင်တွေကြားဖေဖော်ဝါရီလ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းမူရီစေဘွားတည်ဆောင်လာသူ၄ဦးတည်ဆုံပြီး ice မူရီစေကီလို200နီးပါးစိတ်ကြွစေပြားတတန်းကျော်ဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တို့ကသတင်းထုတ်ပြန်ပါတယ် VOA သတင်းထောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကနေတဆင့်ရွှေတရီကန်ဒေသကလာတဲ့စိတ်ကြွစေတွေမူရီစေဘွားတွေဟာထိုင်းနိုင်ငံထဲကိုဇက်တိုက်ဝင်ရောက်လာနေရမှာဖေဖော်ဝါရီလ10ရက်နေ့ညကတော့စိတ်ကြွစေတွေ ice မူရီစေဘွားတွေတည်ဆောင်လာတဲ့မူရီမောင်ခိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖြစ်တဲ့336တပ်တို့ဟာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါမူရီလက်နက်ကိုင်15ဦးထက်မနည်းဟာထိုင်းနယ်ဆက်ချင်းမိုင်ခရိုင်မဲအိုင်းဒေသကိုဝင်ရောက်လာတာကြောင့်ကင်းလက်နေတဲ့ထိုင်းနယ်ခြားဆောင်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး3ဦးသေဆုံးသွားခဲ့ပါတယ်သူတို့မှပါလာတဲ့ကျောဘို813လုံးထဲမှာ ice မူရီစေဘွား195ကီလိုနဲ့စိတ်ကြွစေပြားတပန်း4000ကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်15မိနစ်ကြာအပြန်အလှန်ပြစ်ခတ်ပြီးမူရီလက်နက်ကင်နဲ့နောက်ကျောင်းပြန်ဆုတ်ခွာသွားခဲ့တဲ့အကြောင်းထိုင်းစစ်တပ်ကအခင်းဖြစ်ပွားတဲ့နေရာကို6ရက်နေ့မှရှင်းလင်းခဲ့ရမှာတော့မူရီလက်နက်ကင်3ယောက်ကိုအသေးရရှိခဲ့တယ်လို့လည်းဆိုပါတယ်နောက်တနေရာမှာလည်းတိုက်ပွဲဖြစ်ပွားခဲ့တာကတော့ချင်းမိုင်ခရိုင်နယ်ကဗန်နမ်းမအန်ကျေးရွာနီးမှာမူရီလက်နက်ကိုင်၈ယောက်ခန့်နဲ့ထိုင်းနယ်ခြားဆောင်တပ်အမှတ်3231ရိန်းသားတပ်ခွဲတို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေရာမှာတော့မူရီလက်နက်ကိုင်တဦးသေဆုံးခဲ့တယ်လို့စိတ်ကြွစေပြားတပ်သား4000ကျော်ဖမ်းမိခဲ့ပြီးရိန်းဂျာစစ်တီတပ်ဖွဲ့ဝင်တဦးဒဏ်ရာရခဲ့တယ်ဆိုပြီးအမှတ်3ဒေသနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းမောက်တပ်ကဒုတိယဗိုလ်မှူးကြီးမီချိုင်းနီလာဆက်ဦးဆောင်တဲ့သက်ဆိုင်ရာအဖွဲ့ဝင်တွေကအခင်းဖြစ်ပွားတဲ့နေရာကိုလာရောက်စစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်မိမိတို့ဘက်က จ้าเตียนตรีนยาทาราจ้าวเนื้อเนื้อยาดีกูไปสู่สังจีนีลาบ้ามุ่ยมังคุดมาลีกาอุสุนสุพเวบีเนื้อเนื้อยาดีกูวินลาลาโกพิมิโรตัพเวนีกาตุยอังชาหุนังเกลูอะไรนับเวลงอ่ะคุโรพันซีนังเกลาพิเตสุบีเปียวตัวบาร์เอพันมีเดมุ่ยเสวารีฮะกาลาเต็มบุ ทั้งหมดทั้งหมดชาวเสจจ์ทั้งหมดสิ่งเหล่านี้เปรียบเทียบกันไปเลยทั้งหมดนี้เช่นเช่นมันขยายพันธุ์อยู่ในเรื่องมาไม่ใช่สิ่งที่เต็มสารเลยการที่กูอาณาบริเวณใกล้ๆไปสู่พันธุ์ยามาเสจจ์สิบยาสาระไอคอนเสจจ์กูพันธุ์บีดีเทมาเสจจ์สิบยาสังหารชาวติงกูสนวายละต้องเรียนนี่กับพันธุ์เก็บไว้ ไทยวันยี่จูเพื่อท่องเที่ยวชนวัตรากาโร่ยามาเบก้าวันยาวลาเรศจวัสีบยาดีมุ่ยสีวารีกูณท่านนั้นสังอาคุณเนี่ยนิติกูกาลากาซาบีนิสากรีกาอเมียซงพันซีนังเกลือเลยปีเกลือลากาพิโอสุดอวบาร์เอชมาอีมาพิโอพิเกลาบ้า
ตั้งแต่โดนัลด์ทรัมป์สู้ยาอันนี้เนี่ยดิจิทัลเงินจีกูมาบิวอันยาวอย่างเงี้ยเต็มเพียตรงจุดไหนเลยเนี่ยเส้นทางนี้ตัวลดต่อคอมมิวนิสต์มาเลยดอลลาร์เงินจีสินิดเนี่ยดิจิทัลเงินจีไปใช้มือเรื่องไปลุ้นเทนิจามเลสโซราเจนเนสวินเนจาวาร์เลยดิจิทัลเงินจีเรื่องก็เป็นกวางกูอันยาวเงี้ยเต็มเพียอุซาปิมลาโซราอเมริกันสู้ยาเก็บเพียนิจามตั้งแต่ทรัมป์เนี่ยคริปโตไซยาจวนจันทุดีเบ็กสักกาปีเกเรอิงานิตรินซาเชลเลมเวมาเปียจากเกว
မိုင်းအင်ဂျင်နိုင်ငံ VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါကိုဝင်းကိုအောင်ရေ
မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အခုလို့ကျမတို့ဒီ VOA မှာရှိတဲ့ studio လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ကျွန်တော်လည်းအထူးဝမ်းသာပါတယ်ခင်ဗျာ။ဟုတ်
ဟုတ်ကဲ့အဲ့တော့ကိုဝင်းကိုကိုအောင်ကဒီBitcoin နဲ့ပတ်သက်တဲ့ trend တင်သူတက်ဦးဆိုတော့အခုဒီ Bitcoin နဲ့ပတ်သက်ပြီးတော့ American မှာဒီလက်ရှိအခုတက်လာတဲ့သမ္မတ Trump အစိုးရရဲ့မူဝါဒပေါ့နော်။ဒါနဲ့ပတ်သက်ရောဘယ်လိုအမြင်ရှိလဲ
။ကျွန်တော်အခုဒီနေ့ပြောမယ့်အကြောင်းအရာတွေကတော့ဒီ Bitcoin နဲ့ဒီလူခွင့်ရေးရှူတောင်းဒီမူဝါဒကနေပြီးတော့ပြောအောင်ဖြစ်တဲ့ဆိုကြောင်းအခြားတော့ကိစ္စတော်များများတော့ငွေကြေးဆိုင်ရာယင်းနည်းမျိုးလို့မှုအကြံပြုခြင်းတွေကတော့ပါဝင်မှာမဟုတ်ပါဘူးခင်ဗျ။မူဝါဒကသူဒီကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီဆောင်ရွက်နေတဲ့အတွေ့အကြုံရဆိုရင်တော့သူ Day 1ကတည်းကဒီသူ့ရဲ့ပထမဆုံးကတည်းကဒါဟိုဦးစားပေးအနေနဲ့ဆောင်ရွက်နေတာမျိုးတွေ့ရတယ်ပေါ့နော်ဒါပေမဲ့တခုရှိတာကဟို President Trump အနေနဲ့သူ့ရဲ့ရှုထောင့်ကတော့ဟို Crypto ပို့ပြီးတော့ Target ထားတယ် Bitcoin ထက် Crypto Target ထားတယ်ပြီးတော့ဟိုရှားဒီဈေးသက်ဖို့ပေါ့ဘာဆိုကျွန်တော်တို့မှာ Freedom Go App ဆိုတော့ဟိုနဲ့ Number Go App ဆိုတာရှိတယ်ပေါ့နော်သူတို့က Number Go App ဘက်ကိုနည်းနည်းသွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒါကြောင့်ဟိုကျွန်တော်တို့ဒီဘက်ကဒီ DC ကဒီ Bitcoin policy ပို့ပြီးတော့ကျွမ်းကျင်တဲ့လူတွေအနေနဲ့လည်း President ကျွန်တော်တို့ဒီ President Trump ရဲ့ Executive Summary တော့လောဆယ် White House ကိုတော့ submit လုပ်ထားတယ်ပေါ့နော်လက်ရှိအနေနဲ့တော့ပြန်ပြီးတော့ဟို response တော့မကြဘူးဒါပေမဲ့ကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆို Bitcoin နဲ့ပတ်သက်ပြီးကောင်းတာတစ်ခုအနေနဲ့ပြောမယ်ဆိုရင် Wyoming ပြည်နယ်ရဲ့ Senator Loomis အနေနဲ့ဒီအခု digital asset committee မှာဒီအကြီးဆုံးရာထူးအနေနဲ့ Donald Trump က President Donald Trump က delegate လို့ဟိုတာဝန်ပေးခြင်းကိုခံရတယ်ပေါ့နော်ဆိုတော့သူကဟိုကျွန်တော်တို့ရဲ့ Bitcoin Policy Institute ရဲ့လွန်ခဲ့တဲ့နှစ်မှာဒီ DC မှာပဲကျင်းပခဲ့တဲ့ Bitcoin Policy Summit မှာလည်းလာရောက်ပြီးတော့ speaker အနေနဲ့ပြောမှုတယ်သူအနေနဲ့လည်းဟို Bitcoin only ပဲ cryptocurrency မဟုတ်ဘူးဆိုပြီးတော့လည်းသူအနေနဲ့သူ့ရဲ့ social media မှာမကြာခဏရေးတယ်ပေါ့နော်အဲ့ဒါကြောင့်ဟိုကျွန်တော်တို့နောက်6လလောက်အတွင်းမှာတော့ဒီ Bitcoin ဆိုတာပို့ပြီးတော့ကောင်းတဲ့ policy တစ်တည်းထွက်လာမယ်လို့ယူဆတယ်အဲ့ဒါဘာနဲ့တူလဲဆိုတော့ internet ကို2000ခုနှစ်တည်းတုန်းကလည်းဒီ internet ကဒီလိုအခြေအနေမျိုးဖြစ်တယ်ဗျာ internet ဆိုတာ scan တို့အတူရောင်တို့ဘယ်သူမှ internet ဆိုတာကိုသုံးမှာမဟုတ်ဒါပေမဲ့ဟိုဥပဒေတွေမူဝါဒတွေပြုပြီးတော့အမေရိကန်အနေပြီးတော့ internet ကိုတကမ္ဘာလုံးဆိုင်ရာပြန်ပွားအောင်ဆောင်ရွက်လိုက်တာမျိုးတွေရှိတယ်အဲ့ဒါကြောင့်ကောင်းတာကျွန်တော်ဆော့ဆော့ပြောလို့လူတွေကသတင်းချက်လက်တွေပို့ပြီးအလွယ်တကူဖတ်လို့ရတယ်ပြီးတော့ဒီ internet ကြောင့်ပဲ democracy နဲ့လူအခွင့်အရေးလှုပ်ရှားမှုတွေကဆော့ပြောတဲ့ဟိုတချို့တွေတော့ပို့ပြီးတော့လုံခြုံစိတ်ချစွာနဲ့ internet ပေါ်ကနေပြီးတော့ဆောင်ရွက်နိုင်တယ်ပြီးတော့သတင်းချက်လက်တွေပို့ပြီးတော့လွယ်လွယ်ကူကူစီးစင်းနိုင်တယ်အဲ့ဒါကြောင့်တကမ္ဘာလုံးဆိုင်ရာမှာမင်းစုမင်းကြီးအုပ်ချုပ်တဲ့နိုင်ငံတွေမှာလူတွေရဲ့ internet ကိုအသုံးပြုပြီးတော့သူတို့ရဲ့ပါဝါသူတို့ရဲ့လူအခွင့်အရေးကိုပြန်ပြီးတော့ယူတဲ့ example တွေအားအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ internet ကိုဖွင့်ပေးလိုက်တယ်လို့ပဲခု bitcoin ကိုဖွင့်ပေးလိုက်ခြင်းလမ်းကြောင်းကလည်းလူအခွင့်အရေးရှူတောင်း humanitarian ရှူတောင်းအနေနဲ့ပို့ပြီးတော့ကောင်းတဲ့အရာဖြစ်လာစေမယ်လို့တော့ကျွန်တော်ကမြင်တယ်နောက်ပြန်လှည့်သွားမယ့်အကြောင်းကတော့မရှိပါဘူး
ဟိုကျမတို့သိထားတဲ့ဒီ Bitcoin နဲ့ပတ်သက်တဲ့ဟို basic ပေါ့เนาะအခြေခံဒီအချက်အလက်အရာဆိုလို့ရှိရင်သူကဒီ online က 你多的危机性的库房，然后不好抽开，没事无事路地摊的。他们的别管呢，不得比那白马达里亚 scam 的撇的危机的 online 啊的这些危机零零的龙眼的嘛嘞，我当丢你台是的，所以别管呀。那比如这查的 online 啊的，比如新鲜的的危机的房，哦 cryptocurrency 的啊嘞，虚拟的卡加罗，啊，故别管个的查的话不 cryptocurrency 呢，我不路挂嘞是。
OK, 好，接住咩一点嘛，他人我业绩的业绩的 question 库房咯，他人我讲的 question 库来批牌。第 Bitcoin 呢，第个路有多少咩标人家啵？除了偏 American 那个嘛标价 ，Bitcoin 啊 scam 批的，对嘛？第下个哦，主要目标路的路的啊，楼价的所比如标价的路的细的，除了偏哦，他那个的嘛的，比如第。的初到天下的 university 啊，江西啊的 professor 来标价来啵咯，就那天那个咯，大家人物乱骂的也讲我听的。那边这些人呢，表面说别管啊 scan 数啦，我表面就那偏心就嘛，别管个 scan 数啦个，的 American 路的标也是个啊，龙王不卖嘛，不比如来说，别管个的查到的民族民间那眼里，阿拉西那眼里嘛，你的路里做，的结果不表面的，都为 economic value， 我介绍呀，担保的我。Point A to Point B， 等你啊，等你啊，我宣布做，然后我炒股票时的，你别伢咕噜这种用具吧。反正来说，二十年里多多面面啊，比如这个品类的看嘛，你来那那股多嘛，把他妈的股啊咯，打低的单没，哦盘没，打完后嘞，奖牌票亏没，我打的啊，各方面的啊，那嘛啊，其他目的多面面是吧的，但因为然后这股啊，就多多面面里的交往是吧的，哎呀，怕来说，多人里呢盘刚被打的，他们后来的危机生的股票在哪里？俺们有的老板，所以讲路大马路交你呢，是蛮顺。明啊盘刚被砍嘛，交代多讲，明盘刚被砍被砍疲劳的，所以来来说，表示办公室老木啦，他们后俺那里有没疲劳，过九十八股老木啦。就那路工地产的个吧，工地产的生的对嘛，所以路多多明明啊。过就是把别过路嘛，把路盘刚我被看米了，路来说标书办公见到我们嘞，说等你看来没？过就是把别过路来没？但妈妈好，就那路你别伢朋友都带嘞，别管你别伢路，不好超开我们去嘞，哈，朋友都带亚马逊人，盘刚被看嘛，就是俺们路边呢，路来说标办公我见到我们啦，但妈妈好，过就是把我呗，记不着过路不要过他们过啥啦。别管你别伢朋友嘞，老干嘛说喏，路多多面面啊，把他妈木瓜了，我被进老庙，盘刚被看妈妈叫乌，刚认识的撇灯眼，未结识你的撇灯眼妈妈叫别呢，他突然呢，了说表示办公 ，democracy 那个进老庙听，哎那个，这个撇撇的面子是给吧嘞，唐古呀，的七十可能干了嘛，你妈那个嘛说嘞，天下来讲话的古呗，可能是俺家的那撇灯呢，啊，东正俺家的那撇灯呢，那是俺家的那撇灯，但你妈的那个呢嘛好包，苗古里亚嘛来撇的 ，Venezuela 嘛来撇的 ，Bolivia 嘛来撇的 ，Zimbabwe 嘛来撇的，哦。格把那眼多多面面嘛，第六秒一撇吧。
第别管六秒吧，喏，查 cryptocurrency 里嘞，虚拟的嘞，我不嘛说 ，NUG 说嘞，都 NUG cryptocurrency 呢，虚拟的卡价咯。第六，第 crypto 汇集膨胀秒嘞，虚拟卡价，哎，别管呢，第查第六 crypto 的汇集，第哈里亚不如刮差木的是嘞些。
OK， 好，就那个 Human Rights Foundation 嘛嘞，他。就那的这个巴隆三亚的 non-profit 不呢，或就面没有的配置呢，就那如不帮上月的 education event 里漏掉不呢？所以，八卦查来说，就那如别管 only 呗，就那如promote 了吧，别管 only 哪里 ，true 这个有什么呢？不好切表目么细的，不好切表情么细的的 internet 危机生的咕噜，就那里呢有啥吧？我说他们别没有进来查 cryptocurrency 的股损来，那打我脚细的，别点嘛？所以迷途么说股情啊 ，programming 代言，切记别动代言。国内面的 cryptocurrency 流入呀，的美国嘛是来的，特别从 influencer 里的，都罗内面的 cryptocurrency 流比罗，路的面一大比罗围的钱嘛，的特别的哦，谁的也面玩的钱，比如说 market 的面呀，哦围路的养路啊，不喏，哦围路啊面啦的，所以说谁也得啦嘛呗，所以，哎呦。人我身边的亲友嘛，都罗啊，我办财务的，光罗边边罗养来干么些，我嘛，我那些年的，我。The President Donald Trump, the President Donald Trump, the President Donald Trump, the American American, Trump means, the Pandibidol, the Lubong Zamuri, the Lokai, the Mulishi, the Jonathan, now, the Namejo, the Charlie, the Bitcoin, the now, the Namejo, the cryptocurrency, the Jonathan, the Yariale, the Yongji Abu Kake, the Blue, the Luda Udiao Tega, Luda Udiao Damamo, the Puezi, the Kudega, the cryptocurrency, that's I actually work. here were story, here were keys, the password, the protocol, or no? Blue Ponson to Amle Sanity, to do a by side. Elder John, General, loser, young Jibuka, the Charibama, big one, Ajaro, Satoshi Nagamudua, teaching it, Lungene Sanganega, Tabime, two Badule, Pewale, Yaujala, Maymala, a super cool as well, Paduma Kuchin, the Pishamiadu, Tabime, Ludi Alawa, or so, mathematical, the Tincha Nine. ဖြည့်ရှင်းတဲ့ပစ်ကွန်ရဲ့ပုံစံအရောတကဘာလုံးဆိုင်ရာ95နှစ်ကျော်အခုဒီဖြည့်ရှင်းနေတယ်ဒီ95နှစ်အတွင်းမှာပစ်ကွန်နက်ဝတ်ကတခါမှဟိုဒေါင်းတိုင်းမဖြစ်သေးဘူးပေါ့နော်အဲ့တော့ချက်ခရစ်ပစ်ကွန်စီမှာဥပမာချောင်းဆရာကောင်းတဲ့ example ဒါကြိုကြောင်းသားတွေလာEthiopia student ငါးတန်းပေါ့နော်လူကြီးငါးတန်းအတွက်ဒီစနစ်ကိုငါတို့အကောင့်ထဲပေါ်ပြီးမယ်ဒါပေမဲ့တခြားတစ်ဖက်မှာဗာဖြစ်လဲဆိုတော့ဒီစနစ်ကိုအကောင့်ထဲပေါ်ပြီးတော့ဒီကြောင်းသားတွေရဲ့ပညာရေးအချင်းအဆအရတဘောအလုံးဆိုင်ရာတန်မှုဝန်းကြောင်းတွေထိကိုဒီ financial damage, damamo social damage, bono, we just say a tigai mu, lumu yes, I a tigai mu, my chinima, tron near so. Oh, big one, I just saw a paduma tango one machine, my general big one, mabaro, sule, machine, general big one, magam biolu, bama piwa, general big one, go gown and biolu, bama piwa. Tabi me, the charo cryptocurrency that the udio take a tango nida, a young anime, babulas or ludanga, bome, a mirang, ludia, a three cori, ludia, usaria, a mirang piolin, luba.
ဒါပေမဲ့တစ်ဖက်မှာကြတော့သူကဗဟိုချုပ်ကင်မှုမရှိဘဲနဲ့အွန်လိုင်းကနေသွားတဲ့တစ်စင်ပေါ့နော်ဒီထိန်းချုပ်ထားတဲ့အွန်လိုင်းကနေစီးဆင်းနေတာဆိုတော့တချို့ဒီအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေငွေကြေးလိမ်လည်တဲ့သူတွေကဒီလိုဘစ်ကွိုင်းလိုမျိုးဟာမျိုးကိုအသုံးပြုပြီးတော့သူတို့ငွေကြေးလိမ်လည်မှုတွေရောလုံးမလာနိုင်ဘူးလားရှင်။အွန်ငွေကြေးလိမ်လည်မှုတော့ဒါဆော့ပြောတဲ့
ထားကြရည်ဟာဒီ Bitcoin ကိုအသုံးပြုပြီးတော့ဒူးကြိုက်မှုပေါ့နော် illicit activities ဥမာရာဇဝတ်မှုကျူးလွန်မှုတွေဥမာငွေကြေးလိမ့်လည်တာတွေအစရှိတဖြစ်ဟာတုံးတာကတကဘာလုံးဆိုင်ရာမှာ3 billion ရှိပါတယ်ဆိုတော့ရုပ်တရက်ကျင်တော့ဒီနံပါတ်ကြီးအာ3 billion dollar တော့လိမ့်လည်မှုရှိရဆိုတော့နည်းနည်းများနေတယ်လို့ခန်းစားရင်ခန်းစားမယ်ဒါပေမဲ့တခြားတစ်ဖက်မှာပြန်ပြီးတော့ကြည့်ရင်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ report တခုထဲမှာတကဘာလုံးဆိုင်ရာ money laundering criminal activity ရာဇဝတ်မှုကျူးလွန်တဲ့အရာတွေပေါ့နော်အဲ့အရာတွေကိုတကဘာလုံးဆိုင်ရာလောက်တာ ban နေဒါမှမဟုတ်အစိုးရထုတ်ထားတဲ့ငွေကြေးစနစ်တွေကလောက်တာက global gdp ရဲ့ 2-5% ရှိတယ်ပြောရမယ်ဆိုရင်တော့800 billion ကနေ 2 trillion အထိရှိတယ်. 2 trillion ဆိုတာတန်း 2000 billion 2000 ကျော်အထိရှိတယ်အဲ့တော့ဟိုဟုတ်တယ်ဟုတ်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေက bitcoin တုံးတယ်ဒါပေမဲ့တကယ်လို့စဉ်းစားကြည့်မယ်ဥပမာကျွန်တော်ရာဇဝတ်မှုကျူးလွန်တဲ့လူဆိုရင်ကျွန်တော်အနေနဲ့နောက်ရောက်ခံလိုက်လို့မရတဲ့ close source လို့ခေါ်တဲ့ ban စနစ်တွေကနေပြီးတော့အခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ဒူးဆိုင်မှုကျူးလွန်မလားဒါမှမဟုတ်ဆိုပြောရဲလူတိုင်းက24နိုင်ခုနှစ်ရပတ်လုံးဒီ open transparent ပွင့်လင်းမြင်သာသာရှိတဲ့ bitcoin blockchain system ပေါ်ကနေပြီးတော့ရာဇဝတ်မှုကျူးလွန်မလားဥပမာကျွန်တော်ကရာဇဝတ်မှုကျူးလွန်မဲ့လူဆိုရင်တော့ပွင့်လင်းမြင်သာမှုရှိတဲ့စနစ်ကနေဘာလို့ရာဇဝတ်မှုကျူးလွန်မှာလဲဘာဖြစ်လို့လဲဆိုတော့ဒါကိုယ်နောက်ရောက်ခံလိုက်လို့ရတယ်အခွင့်အာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ပဲဒါရာဇဝတ်မှုကျူးလွန်တဲ့စနစ်တွေလုပ်တော့မှာပေါ့နော်အဲ့တော့ဟို bitcoin ကိုဆိုပြောလောင်းကစားလုပ်တဲ့လူဒီရာဇဝတ်မှုကျူးလွန်တဲ့လူတွေတော့၃လားဆိုတော့၃ပါတယ်ဒါပေမဲ့သူတို့ပို့ပြီးတော့ profit ဖြစ်တာက open source မဟုတ်တယ်ဘယ်သူမှမမြင်ရတယ်ဒီအခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းလို့ရာဇဝတ်မှုကျူးလွန်တာကိုသူကပို့ပြီးတော့profit ဖြစ်တယ်ပေါ့နော်
American Day ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို92.5 32.40 VOA ညချင်းည9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့ ိုင်းဒိုမီတာ 19.25 နဲ့ 30, ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ 190 ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမြင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်းဖြစ်ကြပါစေတောတာရှင်များခင်ဗျာ VOA American အတန်ရဲ့မြန်မာပြည်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါကမ္ဘာတဝန်းကိုပေးနေတဲ့ American ရဲ့နိုင်ငံရဲ့ခြားအကူအညီတွေဆိုင်းငံ့လိုက်တာဟာမြန်မာနိုင်ငံမှာလည်းအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာတာတွေ့ရပါတယ်အထူးသဖြင့် HIV, TB နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေး၊ကာကွယ်ကုသရေးနဲ့လူသားချင်းစာနာမှုအကူအညီတွေအပေါ်မှာထိခိုက်မှုတွေရှိလာတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အခုလိုအမေရိကန်အကူအညီတွေရပ်ဆိုင်းထားတဲ့အတွက်ဘယ်နေရာ၊ဘယ်ဒေသ၊ဘယ်ကဏ္ဍတွေကိုထိခိုက်စေပါသလဲ။တော်လန်ရေးကိုရောထိခိုက်မှုတွေရှိလာနိုင်သလားဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်တည်သွေးနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတော်လိုင်းရင်အားစုများရောစစ်ကောင်စီထိန်းချုပ်ရာဒေသတွေပါအကျိုးသက်ရောက်မှုကြီးနိုင်တဲ့အမေရိကန်အကူအညီဆိုင်းငံ့မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့နေ့မှာပဲအမိန့်ပေါင်းရာနဲ့ချီလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်အဲ့ဒီအမိန့်တွေထဲမှာနိုင်ငံတကာကပေးနေတဲ့အမေရိကန်အကူအညီတွေကို2025ဇန်နဝါရီ29ရက်နေ့ကစတင်ရနာထားဖို့ညွှန်ကြားတဲ့အမိန့်လဲပါဝင်ပါတယ်။ကမ္ဘာတဝန်းပေးနေတဲ့အမေရိကန်အကူအညီတွေရပ်ဆိုင်းဖို့အမိန့်ထွက်လာပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ကြားရေးလုပ်ငန်းတွေအခက်အခဲဖြစ်လို့ရပ်ဆိုင်းရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်။အမေရိကန်မှာသမ္မတအပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်နိုင်ငံရေးအရဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသေချာမပြောနိုင်သေးပေမဲ့လက်တလုံးမှာတော့ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းတွေစစ်ဘေးကြောင့်စခန်းတွေနဲ့တော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်အဲအခက်အခဲတွေကြုံတွေ့နေရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ60ကျော်ကိုနိုင်ငံရခြားအကူအညီတွေအဖြစ်နှစ်စဉ်ပေးနေတာပါပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ68ဘီလီယံကိုအမေရိကန်ရဲ့နိုင်ငံရခြားအကူအညီဖြစ်နိုင်ငံပေါင်း120ခုပေးခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်အဲ့ဒီလိုအမေရိကန်ကပေးတဲ့နိုင်ငံရခြားအကူအညီတွေကိုအဓိကတာဝန်ယူဆောင်ရွက်ရတာကတော့ USAID လို့ခေါ်ကြတဲ့ US Agency for International Development အဖွဲ့ပဲဖြစ်ပါတယ်အမေရိကန်ရဲ့လုံခြုံရေးကိုကာကွယ်ရေး defense တန်တမာရေး diplomacy ဖွံ့ဖြိုးမှု development စတဲ့ 3D ပေါ်မှာအခြေခံထားတယ်လို့ဆိုပါတယ်။အဲ့ဒီအထက်ကဖွံ့ဖြိုးမှုအပိုင်းကို USAID ကတာဝန်ယူဆောင်ရွက်ရတာပါ။ USAID ကိုတော့သမ္မတကနေဒီက1962ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။သမ္မတ Trump လက်ထက်မှာတော့အစိုးရအသုံးစီချော့ချရေးအစီအစဉ်အရ USAID ရဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဖို့ရပ်ပေါင်း90ဆိုင်းငံ့ထားတာဖြစ်ပါတယ်။အခုလိုနိုင်ငံရခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်စီစစ်ဖို့လိုအပ်နေလို့ဖြစ်တယ်။အမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးခြင်းခံရတဲ့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပြောပါတယ်။ဒါအပြင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပိုပြီးဘေးကင်းလုံခြုံမှုရှိစေမလား။အမေရိကန်ပိုပြီးခိုင်မာအားကောင်းစေမလား။အမေရိကန်ပိုပြီးကြွယ်ဝချမ်းသာစေမလားဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတယ်လို့လည်းရူဘီယိုကပြောပါတယ်။အခုလိုဆိုင်းငံ့လိုက်တဲ့အတွက် USAID ကတဆင့်မြန်မာနိုင်ငံကိုပေးနေတဲ့ပညာရေးကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းရုတ်တရက်ရပ်ဆိုင်းသွားတာနဲ့ကြုံတွေ့နေရပါတယ်။ထိုင်းမြန်မာနယ်စပ်ကနိုဘိုအုံဖြံမေလဒုက္ခသည်စခန်းတွေကဆေးရုံဆေးခန်းတွေပိတ်လိုက်ရတယ်။ Korean Information Center KIC ga January 29 ye ni ma tadin phaw pya ga da tu ya ba de January 29 ye BBC tadin ma ro Tamara Trump asoya ye naingan daga akunyi pe siman gain de twet thauk pan mu dwe ko ye 90 sai ngat tha da jaw Myanmar naingan ga tain ne shi de HIV ne TB yoga wirana shin dwe ko tat yauk la me lu pi twen ma jam ma yi saung shauk mu pe ni de ayat phe a phwe zi dwe ga pyo de chaung phaw pya tha ba de Myanmar naingan ma HIV TB ne ngaphya yoga ka kwe ku ta yi kle ngai ri ka kwe si thu yi si man ngain dwe ma adika akunyi pe ni da ga USAID ne Global Fund a phwe zi dwe phit par de 2024 ma American so ya ni ne Myanmar naingan ko akunyi American dollar tan 230 jaw pe ga de lu ti ya par de American ka pe de akunyi dwe ya shi de a the ma Myanmar naingan ha alela sin ma shi bi number 35 ma shi ni par de da jaw American ka pe de akunyi dwe phyat taw me shwa sha me so yin Myanmar naingan pa win nai ji shi de lu INGO ya shi tu ka tong tat par de lo lo se ma ku kyan ni ja kala au chou yi kaun si IEC thain chou ne mi dwe ma se yon se ga ne lu da chin sa na mu akunyi 60 ya kai nong law yat lai ya de lu IEC phwe win tu u than ka ti ya par de da bian nwe u tet ka do Spring University ye pinya ye a si sin 60 ya kai nong law thi kai de လွတ်လပ်တဲ့သတင်းမီဒီယာတွေဆက်လက်ရပ်တည်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်ပြောရရင်အမေရိကန်ဆိုရရဲ့နိုင်ငံရဲ့ချအကူအညီတွေဆိုင်းငံ့ထားတာဟာမြန်မာနိုင်ငံပေါ်မှာအကျိုးတရားမှုတွေကြီးပါတယ်အလားတူပါပဲဒေါ်လာရေးပေါ်မှာလည်းထိခိုက်လာနိုင်တဲ့အလားအလာတွေရှိနေပါတယ်နိုင်ငံရေးစောင့်ကြည့်လေ့လာသူတွေအရဖက်အဖွဲ့အစည်းတွေကစိုးရိမ် ရဆိုင်လိုက်ပြီမယ်ဒေါ်လာရေးပေါ်တက်ရောက်မှုမရှိဘူးဒေါ်လာရေးကိုတက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့ဇန်နဝါရီ29ရက်နေ့ကပြုလုပ်တဲ့ NUG နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းမျိုးစိမသတင်းမှာဖော်ပြထားတာတွေ့ရပါတယ်အမေရိကန်အနေနဲ့မြန်မာဒေါ်လာရေးကိုစည်ရေးရဓာတ်ရိုက်အကူအညီပေးတာမရှိပေမဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကျန်းမာရေးစောင့်ရှောက်မှုတွေတိုင်းရင်းသားဒေသတွေနဲ့ဒေါ်လာရေးအင်အားစုထိန်းချုပ်နယ်မြေတွေမှာစွန့်ရင်မြင့်တင်နန်းတွေအုပ်ချုပ်ရေးတင်နန်းတွေဟာ INGO အဖွဲ့အစည်းတွေကတဆင့်နိုင်ငံတကာအကူအညီတွေနဲ့လှုပ်ဆောင်နေရတာပါ NUG လက်အောက်ကပညာရေးကျန်းမာရေးလူသားစာနာဝန်ကြီးဌာနတွေဟာလည်းအရဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးပူးပေါင်းလှုပ်ဆောင်နေကြရတာဖြစ်ပါတယ်နိုင်ငံတကာအကူအညီတွေရပ်ဆိုင်းရင်ဒီလုပ်ငန်းတွေကိုအနည်းနဲ့အများစုသလိုထိခိုက်မှာသိကြပါတယ်။ဒါဆိုရင်တော်လိုင်းရေးမှာစီရေးကိုအားစိတ်ဆောင်ရွက်ရမယ်စား၊ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေဟာ NUG နဲ့တော်လိုင်းရေးခေါင်းဆောင်တွေအပေါ်ဝန်ထုတ်ဝန်ပိုးအဖြစ်ကြားရောက်လာမှာဖြစ်ပါတယ်။ဦးမိုးစောဦးကတော်လိုင်းရေးပေါ်မထိခိုက်ပါဘူးလို့ဘယ်လိုသဘောနဲ့ပြောကြားခဲ့တယ်ဆိုတာနားမလည်နိုင်အောင်ပါပဲလို့နိုင်ငံရေးအကြက်ခတ်တူကပြောပါတယ်။အမေရိကန်ရဲ့နိုင်ငံရေးချအကူအညီတွေဆိုင်းငံ့လိုက်တဲ့အကျိုးဆက်ဟာကမ္ဘာတဝန်းအတော်ကိုကြီးပါတယ်။မြန်မာနိုင်ငံအတွက်လည်းအကျိုးသက်ရောက်မှုကြီးပါတယ်။အကျိုးသက်ရောက်မှုဟာနေဆက်ဒေသ၊တိုင်းဒေသဒေသတွေနဲ့တော်လိုင်းရေးအင်အားစုထိန်းချုပ်နယ်မြေတွေတွင်မဟုတ်ပါဘူး။စစ်ကောင်စီအုပ်ချုပ်ရာဒေသတွေကပြည်သူတွေအပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိမှာပါ။ဘာကြောင့်လဲဆိုတော့ပြည်တွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအကူအညီပေးအဖွဲ့တွေရရှိတဲ့ရန်ပုံငွေတွေဟာလည်း USAID နဲ့အမေရိကန်ဆိုရထံကလာတဲ့အကူအညီတွေကအဓိကဖြစ်နေတာကြောင့်ပဲဖြစ်ပါတယ်။လက်ရှိအချိန်ဟာမြန်မာနိုင်ငံရေးမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကြီးမားနေချိန်ဖြစ်ပါတယ်။ဒါကြောင့်အခုလိုအချိန်မှာအမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်ပေးရနေတဲ့အကူအညီတွေမလျှော့ချဘဲပိုမိုပေးသင့်တယ်လို့ယူဆပါတယ်။ဒါမှသာတရုတ်ရဲ့ဩဇာချဲ့ထွင်မှုကိုအမေရိကန်အနေနဲ့တံပြန်ရရောက်မယ်လို့နိုင်ငံရေးအကြက်ခတ်တူကဆိုပါတယ်ခမညာ
ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကိုဆောင်းပါရှင်ပြည်သွေးနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခမညာအခုကတော့မြင်ကွင်းကျန်မှတ်စုအစီအစဉ်မှာအခု2025ခုနှစ်ထဲမှာပဲစစ်ကောင်းဆောင်ဟာစစ်ကောင်စီနဲ့အစိုးရအဖွဲ့ကိုထပ်ပြီးအပြောင်းလဲလုပ်ခဲ့ပြန်ပါတယ်လေးနှစ်ကျော်အတွင်းမှာအုပ်ချုပ်ရေးတည်ဆောက်မှုဟာမတည်ငြိမ်ခဲ့ပါဘူးဒီလိုခဏတိုင်းပြောင်းကြည့်ပြင်ကြည့်လုပ်နေတဲ့စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာအကြောင်းကို ISP မြန်မာရဲ့ ခုတစ်ပတ်မြင်ကွင်းကျန်မှတ်စုမှာအချက်လက်အခြေပြုဖော်ပြထားပါတယ်ခင်ဗျာ
စစ်ကောင်စီဟာအာဏာသိမ်းပြီး၄နှစ်ကျော်အတွင်းအစိုးရအဖွဲ့ကိုဖွဲ့စည်းပြင်ဆင်တာခုနှစ်ကြိမ်ရှိသွားပါပြီ။စစ်ကောင်စီအနေနဲ့အာဏာသိမ်းပြီးပြီးချင်းအစိုးရတက်ဖွဲ့ပါတယ်။၆လကြာတဲ့အခါမှာအိမ်ဆောက်အစိုးရဆိုပြီးအမည်ပြောင်းလိုက်ပါတယ်။2022ခုနှစ်မှာတစ်ကြိမ်2023မှာနှစ်ကြိမ်2024မှာတစ်ကြိမ်နဲ့2025ခုနှစ်မှာတစ်ကြိမ်ပြင်ထည့်ပြီးပါပြီ။အာဏာအမြင့်ဆုံးဖြစ်တဲ့စစ်ကောင်စီကိုလည်း၅ကြိမ်အထိပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်ဖွဲ့စည်းခဲ့တဲ့ခုနှစ်ကြိမ်မှာဝင်ကြီးဌာနနဲ့ဝင်ကြီးတွေကိုအပြောင်းအလဲလုပ်ခဲ့တာ62ကြိမ်ရှိခဲ့ပါပြီ။ဝင်ကြီးဌာနတိုးချဲ့တာဝင်ကြီးတွေကိုလဲလှယ်တာနေရာရွှေ့တာအတိတ်ခက်အတာတွေဖြစ်ပါတယ်။ဒီအကျဉ်းကြီးဟာပြည်တော်စုအဆင့်ဥက္ကဋ္ဌတွေကိုထည့်သွင်းရေးတွက်မထားပါဘူး။ဒါအပြင်ဒုတိယဝင်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေမပါသေးပါဘူး။စစ်ကောင်စီရဲ့အပြောင်းလဲဟာဦးသိန်းစိန်အစိုးရထက်နှစ်ဆ NLD အစိုးရထက်6ဆဝန်းကျင်များနေပါတယ်။အာဏာသိမ်းပြီး၄နှစ်ကျော်ကာလအတွင်းစစ်ကောင်စီအုပ်ချုပ်ရေးရဲ့ထိပ်ပိုင်းမှာပါဝင်ခဲ့သူ158ဦးရှိပါတယ်။104ဦးကလက်ရှိမှာယာဒူးမြဲနေသူတွေဖြစ်ပြီး84ဦးကတော့ဖေရှားခံခဲ့ရပြီးပါပြီ။158ဦးထဲမှာအမျိုးသမီး10ဦးပဲပါပါတယ်။အခုစီရင်ဟာဒုဝန်ကြီးအောင်မနိုင်တဲ့အဆင့်တွေကိုပဲထက်တွက်ထားတာပါ။အရင်အစိုးရလက်ထက်ကဒုသမ္မတနှစ်ယောက်တို့လည်းအနားရသွားခဲ့ပါပြီ။အာဏာသိမ်းမှုမှာအတူပါဝင်ခဲ့သူတချို့ကိုလည်းစစ်ကောင်ဆောင်ကဖြုတ်ခဲ့ပါတယ
်။မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါရယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေဆက်လက်တင်ဆက်ပေးနေပါရယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA Facebook ရဲ့ Messenger မှာပဲဖြစ်ဖြစ် Email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါရယ်ခင်ဗျာခုတော့မြန်မာပြည်ကပေးစာပြန်စာအစီအစဉ်ကဏ္ဍဖြစ်ပါရယ်မအေးတန်နာကျော်စူးစင်းတင်ဆက်ပေးထားပါရယ်ခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ရတောရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာညချမ်းပါအချိန်မှန်သတင်းလွှင့်ပေးလို့ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအမြဲတမ်းပုံမှန်နားဆင်အားပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါတယ်နော်ခင်ဖြူလင်းဆိုတဲ့တောရရှင်ကလည်း VOA ဝိုင်းတော်သားတွေအားလုံးနေကောင်းကျန်းမာကြပါစေတဲ့ဟုတ်ကဲ့ပါအခုတလောတော့ American ပြည်တော်စုမှလည်းဒုတ်ကွေးရာသီလိုမျိုးအဖျားတွေဖြစ်နေလို့ဝိုင်းတော်သူဝိုင်းတော်သားတွေလည်းနေကောင်းလိုက်မကောင်းလိုက်ပါပဲနော်ဒါမဲ့လည်းတိတ်ဆူဆူရွရွကြီးဖျားနာတာမျိုးတော့မဟုတ်ပါဘူးမေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဗီယိုမနက်ပိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်ရှင
်မနက်ပိုင်းရေဒီယိုအစီအစဉ်မလွှင့်တော့ဘူးလားခင်ဗျာရှာမရလို့ပါလွှင့်ရင်လည်း
လေလိုင်းတဲ့အချိန်တိပြရစီအရင်ကဆိုရင်မနက်6နာရီကနေ9နာရီစီစဉ်ကိုမနက်7နာရီမှာပြန်လွှင့်ပေးတာနားထောင်ရပါတယ်အခုရောမနက်ပိုင်း7နာရီမှာပြန်ထုတ်လွှင့်ပေးပါသေးလားကျွန်တော်ရေဒီယိုမှာရှားကြည့်နေတာပါလိုင်းမမိတာလားမလွှင့်တော့တာလားည9နာရီစီစဉ်ကိုတော့အဆင်ပြေစွာဖမ်းလို့ရပါတယ်အင်တာနက်လိုင်းတွေမကောင်းလို့ရေဒီယိုပဲနားထောင်ဖြစ်ပါတယ်မိတွေကလည်းပြတ်တယ်လေ
ဟုတ်ကဲ့ပါကျမတို့ VOE ကနေ့စဉ်နက်နက်ခင် VOE အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတင်ဆက်ပေးနေပြီးတော့ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်ဒါကပထမပိုင်းနိုင်ဝက်အစီအစဉ်ဖြစ်ပါလိမ့်။မနေ့9နာရီထိကျန်တဲ့နိုင်ဝက်စာအစီအစဉ်ကိုတော့လူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website မြင်တာနဲ့ Facebook YouTube လူမှုကွန်ရက်စာမြင်တာဒီလိုမျိုး digital platform တွေမှာနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒါပေမဲ့မနေ့7နာရီမှာပြန်လွှင့်ပေးတဲ့အစီအစဉ်ကိုတော့ကျမတို့မထုတ်လွှင့်တော့ပါဘူးနော်။ဒါကြောင့်မလို့မနေ့7နာရီနားဆင်လို့မရတာဖြစ်ပါမယ်။မနေ့6နာရီကနေ9နာရီအစီအစဉ်ကိုနားဆင်ပါလို့အကြံပြုချင်ပါတယ်။ဆက်ပြီးတော့ဒရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြမှာရေနော်မြန်မာနိုင်ငံမှာဘန်းစနစ်ကြီးတစ်ခုဟာတော်တော်လေးကိုဒီတန်တရားဖြစ်စရာငွေဖောက်လွဲဖောက်ပြန်မှုပေါ့နော်ငွေလိမ့်တယ်လို့မျိုးဒီငွေတွေပျောက်ပျောက်သွားတဲ့အမှုကြုံနေရပါတယ်ဆိုတော့ရေးလာတဲ့ဒရရှင်တယောက်ရဲ့အစာကိုဖော်ပြပေးကြမှာရေသူကသူတွေမကောက်ဒီပြဿနာတခြားသူတွေပါကြုံတွေ့နေရပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင
် VOA ခင်ဗျာကျွန်တော်ကတော့လက်ရှိဈေးဆိုင်လေးဖွင့်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှစ်ကုန်ရက်တရက်ကစပြီးကျွန်တော် KB ထဲမှာသူ့အလိုလိုငွေတွေယော့နေပါတယ်။နောက်တရက်လည်းအလားတူပဲအကောင့်တွေကပတ်စံယော့နေပြီးအခြားအကောင့်တွေကိုငွေလွှဲသွားပါတယ်။28ရက်နဲ့29ရက်မှာခရီးသွားနေတာဖြစ်လို့ KB ထဲမစစ်မိပါဘူး။ဒါပေမဲ့30ရက်မနေ့3နိုင်နဲ့4နိုင်လောက်မှာ KB ထဲငွေလွှဲတဲ့ transaction 5ကြောင်းနဲ့တိန်90လွှဲသွားမှန်သိခဲ့ရပါတယ်။ဒါကြောင့် KB customer service ကိုဆက်သွယ်ခဲ့ပါတယ်။တို့ဝိမဲ့ KB ကဒီအပိုင်းဟာသူတို့နဲ့မဆိုင်ပဲရဲအပိုင်းအမှုဖြစ်ကြောင်းပြောပြီးအမှုဖွင့်ပြီးစာရွက်စာတမ်းတွေသူတို့စီကိုပေးဖို့ပါဆိုပြီးတော့ခေါင်းဆောင်ပါတယ်ကျွန်တော်ရဲ့ဆုံးရှုံးမှုတန်ဖိုးက3ရက်အတွင်းမှာ390ဆုံးရှုံးသွားပါတယ်ဒီလိုအဖြစ်မျိုးအခြားကြုံရသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီး KB ကိုဒီကိစ္စတွေကရဲအပိုင်းအမှုဖြစ်ကြောင်း KB ရဲ့ security အားနည်းချက်ကြောင့်မဟုတ်ကြောင်းဒါမှမဟုတ်ရင်လည်းဒီလိုဘဏ်ကခိုးယူတာတွေကိုဘယ်သူတွေကလုပ်လဲဘယ်လိုအချက်တွေကြောင့်ဖြစ်တာလဲဆိုတာကိုရှင်းလင်းပေးဖို့တောင်းဆိုခဲ့ပါတယ်ကိုဘကအမှားဆိုရင်တော့ဆုံးရှုံးခံနိုင်ပါတယ်ရှင်းလင်းပေးပါဆိုပြီးတောင်းဆိုခဲ့တာကိုဘာမှမဖြေရှင်းပဲရဲစခန်းသွားအမှုဖွင့်ဖို့ပဲပြောနေပါတယ်ဘာကြောင့် KB ရဲ့အားနည်းချက်ကြောင့်လို့ပြောရတယ်လဲဆိုရင် KB မှာကိုယ့်ရဲ့အကောင့်ကိုအခြားတယောက်ယောက်ကဝင်မဲဆိုရင် OTP ကျပါတယ်အခုကျွန်တော်အကောင့်လည်းအဲ့ဒီလိုကျနေတာပါဒါပေမဲ့ဘသူကမှမပေးပါဘူး။နောက်ပြီး OTP ရသွားရင်တော့ကျွန်တော်တို့ NRC နံပါတ်ထည့်ရပါတယ်။ဒီအဆင့်ကအမှန်တန်ခက်ပါတယ်။နောက်ပြီးတော့ဝင်ရောက်နေပြီဆိုရင်လည်းမူရင်းဝင်ထားတဲ့ဖုန်းတွေကအကောင့်ထွက်သွားရမှာပါ။အခုဟာကအဲ့ဒီလိုမထွက်သွားပါဘူး။ဖြစ်သွားတဲ့အချိန်တွေကအိတ်နေတဲ့အချိန်တွေများပါတယ်။ဒီ case တွေကိုတေချာလေး analyze လုပ်ပြီးသတင်းထုတ်လွှင့်ပေးပါဗျာ။ကျွန်တော်လိုခံရတဲ့သူတွေဒုနဲ့တွေရှိနေလို့ပါ
ဟုတ်ကဲ့ပါဒါကတော့သူကြုံတွေ့ရတယ်ဆိုပြီးရေးလာတဲ့ပြဿနာပါ VOE ကအတီးပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတီးပြုချက်ရယူထားတာမဟုတ်ဘူးဆိုတော့သတိချက်စီစဉ်ပါရနော်ဒါပေမဲ့သူရေးထားသလောက်ပုံမှန်မူတည်ပြီးတော့သူစာနဲ့ပတ်သက်ပြီးတော့ပြန်ကြားပေးရမယ်ဆိုတော့ဒီမှာသူစာထဲမှာပြောထားတာလုံလုံရင်းနဲ့ပတ်သက်ပြီးတော့ထူးခြားချက်တွေတွေ့ရပါတယ်ဒီ KB account ဆိုတာကဝင်ရင် OTP ကြာရမယ်နောက်ပြီးတော့ဒီမှတ်ပုံနဲ့နံပါတ် NRC နံပါတ်ထည့်သွင်းဖို့လိုတယ်နောက်ပြီးတော့မူလဖုန်းကအကောက်ကနေပြီးတော့အလိုလျောက်ထွက်မသွားဘူးပေါ့နော်ကိုဘက်ကလည်းသူက OTP ဘယ်သူမှပေးမထားဘူးဆိုရင်တော့အခုငွေရော့သွားတဲ့ပုံစံကလည်းဒီဇင်ဘာလကုန်ကစပြီးတော့နေ့စဉ်အလိုလိုရော့နေရယ်နောက်ပြီးတော့အထူးသဖြင့်ညဘက်နဲ့အဲ့ချိန်ကြီးမှာဖြစ်နေတယ်ငွေ390တောင်လွှဲသွားရယ်ဆိုတော့ဒီလိုဖြစ်ရတာသူပြောသလိုတကယ်ဖြစ်ခဲ့တယ်ဆိုရင်သူရဲ့အပြောအရ KB ရတယ်တုံ့ပြန်တာရဲဟိုပဲအမှုဖွင့်တိုင်ကြားဖို့ညွှန်ကြားတယ်ဆိုရင်ဒီလုံလုံရင်းနဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းတာဝန်ယူမှုမရှိသလိုဖြစ်နေတာတွေ့ရပါတယ်ဒါကတော့သူ့စာတွေကအခြေအနေပေါ်မှာအခြေခံပြီးတော့တုံ့တက်ရတာပေါ့နော်ဒီနိုင်ငံမှာဆိုရင်အဲ့ဒါမျိုးဒီဘဏ်တွေကနေပြီးတော့တယောက်ရက်ကပတ်စံ3နဲ့ပုံရှိတယ်နောက်ပြီးတော့တည်နေရပေါ့နော်ကိုကရန်ကင်းမှာနေတယ်ဆိုရင်ရန်ကင်းမှာရန်ကင်းကတုံးထားတာမဟုတ် ဒီကိစ္စရဲကိုတိုင်ခိုင်းတာမျိုးတခါမှမကြုံရပါဘူးကျွန်မကိုယ်တိုင်လုံးငယ်နဲ့နှစ်လောက်တုန်းကပတ်စံဒေါ်လာအနည်းငယ်တခြားတနေရာ3000တခါမှဆိုပြားကနေမဲ့3000ဒါပေမဲ့ဘဏ်ကချက်ချင်းသူတို့အနေနဲ့တန်တရားဖြစ်ပြီးကျွန်မစီကိုလှမ်းပြီးအကြောင်းကြားတယ်ဒီကိစ္စကိုသူတို့ဖြေရှင်းဖို့စူးစမ်းပါတယ်ရှင်ဒီလိုဖြစ်နေတဲ့ကိစ္စကိုဒီသက်ဆိုင်ရာကေပေးကမဖြေရှင်းပေးဘူးဆိုရင်တော့မြ ဒီကိစ္စကိုမူရင်းကေပေနောက်ပြီးတော့ဒီသက်ဆိုင်ရာဒီကြီးကြပ်ရေးဌာနတွေကဝိုင်းပြီးတော့ဖြည့်ဆင်းပေးရမယ်ထင်ပါတယ်ရှင်အဲ့လိုနီးလန်းနေနဲ့စူးစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်ဒီအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင် မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ tomorrow view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းပြည်ဝေဘမ်မစ်နျူးဆိုတဲ့ပြည်ဝေမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုပြည်ဝေမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင် မနက်ရက်နေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်ခြင်းရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ဖြူရီမြန်မာဝိုင်းFacebookစာမျက်နှာနဲ့YouTubeစာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထိုင်ရိုက်နားဆင်နိုင်ပါတယ် ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့
မအေးတဲ့နာကြောင့်တက်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာတစ်လွှားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အာဂျီတီးနားနိုင်ငံကဇီဝနည်းပညာကုမ္ပဏီတစ်ခုကကမ္ဘာပထမဦးဆုံးမျိုးရိုးဗီဇပြုပြင်တီးဖြတ်ထားတဲ့အငင်းကောင်ကိုမွေးထုတ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုက တူတေတီတွေဟာကြွက်ကလေးတွေကို VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ပေးပြီးသူတို့ရဲ့အုံနောက်အလုပ်လုပ်ပုံကိုလေ့လာနေပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငြင်းချမ်းနဲ့မားမြတ်သက်ဆိုင်အောင်လို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
Argentina နိုင်ငံက ဇီဝ နည်းပညာ ကုမ္ပဏီ တစ်ခု ဖြစ်တဲ့ Heron ကုမ္ပဏီက ကမ္ဘာ ပထမ ဦးဆုံး မျိုးရိုး ဗီဇာ ပြုပြင် တီးဖြတ် ထားတဲ့ မြင်းတစ်ကောင်ကို မွေးထုတ် လိုက်ပါတယ် မျိုးရိုး ဗီဇာ ကို ကချင်း နဲ့ ဖြတ်သလို ဖြတ်ပြီးရင်လည်း ဖြတ်ထားတဲ့ နေရာမှာ တခြား အစားထိုး မျိုးရိုး ဗီဇာ တွေ ပြန် ဆက်လို့ရတဲ့ CRISPR Cas9 နည်းပညာ ကို သုံး ပြီးတော့ ဒီ မြင်းရဲ့ မျိုးရိုး ဗီဇာ ကို မမွေး ခင်တည်းက တီးဖြတ် ပြင်ဆင် ခဲ့တယ် လို့ ဒီ ကုမ္ပဏီ ကို ပူးတွဲ တည်ထောင်တဲ့ Gabriel Vichara ပြောပါတယ် Argentina နိုင်ငံရဲ့အကောင်ဆုံးစုတစည်းရမြန်မာရိစီကနေမျိုးရိုးဗီဇအခြေခံကိုယူပြီးတော့အပြေးမြင်တဲ့မြန်မာပြည်နေတဲ့အရှိန်ကိုတဟုန်ထိုးတင်နိုင်တဲ့မျိုးရိုးဗီဇကိုဖြတ်ထည့်ခဲ့တာပါ ဒီနည်းပညာနဲ့မျိုးဆက်တစ်ခုအတွင်းမှာပဲအခုလိုအချိန်ကိုတဟုန်ထိုးတင်နိုင်တဲ့မြေမျိုးဖန်တီးနိုင်မှုရည်ရွယ်တယ်လို့ပူတွဲတည်ထောင်သူ Vichara ကပြောပါတယ်အဲ့ဒီအတွက်လည်းအာဂျင်တီးနားရဲ့လက်ရှိစီကန်းတွေနဲ့ကိုက်ညီပြီးတော့မျိုးရိုးဗီဇာတရားမဝင်ဖန်တီးလိုက်တာမျိုးဒါမှမဟုတ်မျိုးရိုးဗီဇာကိုအစ်စ်မြင့်လိုက်တာမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။သူတို့ကုမ္ပဏီအနေနဲ့ဝက်တွေရဲ့မျိုးရိုးဗီဇာကိုပြုပြင်ဖို့လဲကြိုးပမ်းနေပြီးတော့ဒါဟာဝက်တွေရဲ့အင်္ဂါအစိတ်ပိုင်းတွေကိုလူသားတွေစီမှာအစားထိုးသုံးလို့ရဖို့အတွက်ရည်ရွယ်ပါတယ်။အပူဓာန်ပိုးပြီးတော့ခံနိုင်ဖို့နဲ့အသားတက်ပိုရှိဖို့နွားတွေရဲ့မျိုးရိုးဗီဇာကိုပြုပြင်ဖို့လဲကြိုးပမ်းနေပါတယ်ရှင်။
ကျော်ကလေးတွေကို VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ပေးပြီးသူတို့ရဲ့အုံနောက်အလုပ်လုပ်ပုံကို American ပြည်ထောင်စု Cornell တက္ကသိုလ်ကသုတေသီတွေလေ့လာနေပါတယ် VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ထားတဲ့ကျော်ကလေးတွေဟာမျက်မှန်ထဲကမြင်နေရတဲ့အတားအဆီးတွေကိုကြော်လွှားရတာဖြစ်ပြီးရန်သူတွေကိုရင်ဆိုင်ရတဲ့အခါအုံနောက်ဘလို့အလုပ်လုပ်တယ်လဲဆိုတာကိုသုတေသီတွေကလေ့လာနေတာပါကျော်ရဲ့အုံနောက်မှတ်ဉာဏ်တွေဟာလမ်းကြောင်းရှာတဲ့အခါဘလို့လုပ်တယ်လဲဆိုတာတွေကိုလေ့လာခြင်းအဖြစ်လူသားတွေမှာဖြစ်တတ်တဲ့ Alzheimer ရောဂါနဲ့ပတ်သက်ပြီးပိုသိလာနိုင်တယ်လို့ဒီရောဂါကိုကုသဖို့နည်းလမ်းတွေလည်းတွေ့နိုင်ပါတယ်လို့ Cornell တက္ကသိုလ်ကသုတေသီဒေါက်တာ Matthew Eisenson ကပြောပါတယ်ကျွဲကလေးတွေကို Alzheimer ရောဂါကုသတဲ့ဆေးထိုးလိုက်တဲ့အခါဒီဆေးကအုံနောက်ထဲကသွေးကြောမြင့်လေးတွေထဲသွေးရောက်ရှိမှုတိုးစေပြီးမှတ်ဉာဏ်ကောင်းလာစေတာကိုတွေ့ရတာကြောင့်အခုလို VR headset ကိုသုံးပြီးကျွဲကလေးတွေရဲ့အုံနောက်ကိုလေ့လာဖို့ဖြစ်လာတာပါတခြားအကောင်ကြီးတတ္တဝါတွေကိုလည်းလေးလာနိုင်ဖို့ဒီထက်ပိုပြီးပေါ့ပါတဲ့ VR headset ကိုတီထွင်ပြီးသုတေသနအဖွဲ့အနေနဲ့လေးလာဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဆာမူရိုင်းအီရိုခေတ်ကိုပြန်ရောက်သွားသလိုခံစားရစေမယ့်အမှုပညာပြခန်းတစ်ခုကိုတိုကျိုမြို့ရဲ့ဇီးဝေစင်တာကြီးတစ်ခုမှဖွင့်လှစ်လိုက်ပါတယ်နမေကျော်ကန်ဝီအမှုပညာရှင်ဟိုကူဆိုင်ရဲ့လက်ရာတွေအသက်ဝင်လာတယ်လို့ခန့်စားရစီမဲ့ဒီပြကန်းကိုဟိုကူဆိုင် Another Story in Tokyo တိုကျိုမြို့ကနောက်ထပ်ပုံမြင်တစ်ပုဒ်ဆိုတဲ့နာမည်နဲ့ပြသထားတာဖြစ်ပြီးတော့လာရောက်သူတွေအနေနဲ့ပကြီးပုံတွေရဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီမှာပါအကြီးဆရာဟိုကူဆိုင်မြင်ခဲ့တဲ့ဆွဲခဲ့တဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီဖို့အတွက်ဆိုနီကုမ္ပဏီကထုတ်လုပ်တဲ့ haptic အပြားတွေကိုကျန်းမြင့်မှာခင်းထားပြီးတော့တကယ့်အဲ့ဒီနေရာကိုရောက်သွားတယ်လို့ခန့်စားရစီပါတယ်1960ခုနှစ်တုန်းကမွေးဖွားခဲ့တဲ့ Katsuhiko Hokusai ဟာသူ့ရဲ့ထူးခြားတဲ့အရာအသုံးပြုမှုနဲ့လှူရှားနေတဲ့ဖွဲ့စည်းပုံတွေကြောင့်နာမည်ကြီးတာဖြစ်ပြီးတော့သူ့ရဲ့ masterpiece ကန်ဒွေလက်ရာတစ်ခုဖြစ်တဲ့Great Wave of Kanagawa Kanagawa ကလှိုင်းကြီးနဲ့ဖူဂျီတောင်ပကြီဟာဂျပန်ငွေစက်ကူယန်1000ဒံရဲ့အနောက်ဘက်မှာပုံနှိပ်ပြီးတော့ဖော်ပြထားတာပ
ါဂျော်ဒန်နိုင်ငံကအသက်19နှစ်အရွယ်မတန်ဆွမ်းအားကစားသမားတဦးဖြစ်တဲ့အဗ်ဒူရာမန်မက်ကလော့ဖ်ဟာလက်တွန်းလှဲဘိန်းပေါ်မှာခန္ဓာကိုယ်ကိုလက်နှစ်ဖက်နဲ့မချီထောက်ထားနိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်သူအခုလိုကြိုးပမ်းနေတာ9နှစ်ကြာရှိပြီဖြစ်ပြီးဂျော်ဒန်နိုင်ငံမှာအခုလိုလေ့ကျင့်နေတဲ့တဦးတည်းသောအားကစားသမားတဦးလည်းဖြစ်တယ်လို့မက်ကလော့ဖ်ကပြောပါတယ်ဒီလိုလေ့ကျင့်နေတဲ့အတွက်လဲသူ့ကိုဘယ်အဖွဲ့အစည်းကမှထောက်ပံ့ပေးတာမျိုးမရှိဘူးလို့လည်းပြောပါတယ်ဂျော်ဒန်နိုင်ငံမှာမတန်ဆွမ်းတယောက်ရဲ့ဘဝဟာစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရပြီးတော့သွားလာဖို့မလွယ်ကူဘူးလို့မက်ကလော့ဖ်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ပိုင်းသတင်းအကျဉ်းချုပ်ကိုတင်ဆက်ပေးပါရမယ်။အမေရိကန်နိုင်ငံတကာအကူအညီပေးရေးအဖွဲ့ USAID အဟာမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ပဲဖြုံးတီးနေတယ်လို့အင်ဖြူတော်အမျိုးသားအကြံပေး Mike Walks ကတနင်္ဂနွေနေ့ကပြောလိုက်ပြီးသမ္မတ Trump က USAID ရပ်ဆိုင်းထားတာကိုကာကွယ်လိုက်ပါတယ်။သမ္မတ Trump ရဲ့ဂါဇာအစီအစဉ်ကိုမကြရင်ဆွေးနွေးဝိုင်းမှာကို့အစီအစဉ်နဲ့လာခဲ့ပါလို့အင်ဖြူတော်အမျိုးသားအကြံပေး Michael Walks ကတနင်္ဂနွေနေ့မှာပြောလိုက်တာပါ။စားသုံးသူတွေရဲ့ဗဏ္ဍာရေးဆိုင်ရာအကာအကွယ်ပေးဘူရို CFPB အလုပ်တွေအားလုံးနည်းနည်းကို American သမ္မတ Trump အစိုးရကရပ်ဆိုင်းလိုက်ပါတယ်။2008ခုနှစ်မှာအင်ချင်းငွေပြဿနာတွေနဲ့ငွေကြေးအကျပ်တွဲကြုံခဲ့ရပြီးနောက်ဒီဌာနကိုအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ယူကရိန်းအပါအဝင်အရှိအလဲပိုင်းနဲ့မြန်မာဆူဒန်နဲ့ကမ္ဘာတဝန်းကပဋိပက္ခတွေအတွက်ငြိမ်းချမ်းရေးဆောင်ရွက်ကြဖို့ပုံရဟန်းမင်းကြီးကတနင်္ဂနွေနေ့ကထပ်မံတောင်းဆိုသွားပါတယ်ခင်ဗျာ တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှာကတော့နန်းလောင်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ဂလန်ကမ်ပယ်ဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ပြိသက်အားကျွန်တော်ကတော့ဆန်ကြပါခင်ဗျာ